Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါတော်တာရှင်များရှင်2019ခုနှစ်ဧပြီလ1ရက်စနေနေ့ညနေခင်းအတွက် VOA စီစဉ်နေကိုအမေရိကန်ပြည်အောင်စုမြို့တော်ဝါရှင်တန် DC ကနေ6နိုင်ခွဲကနေ9နိုင်ထိလိုင်းဒိုမီတာ19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်မအီတန်စင်မဒီညနေခင်းအတွက်စီစဉ်နေကိုတင်ဆက်ပေးသွားမှာပါ
ကျွန်မအီတန်နာကြပါရှင်မြန်မာနိုင်ငံမှာဒီကနေ့ကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲရဲ့မဲရလက်တီအခုစတင်ပြီးရည်တွယ်နေပါပြီအကျံပဲ့အဖွဲ့တွေက laptop computer တွေမှာထည့်ထားနိုင်ပြီးတော့လေးစိတ်လုံးုံကြီးကလည်းရှာမတွေ့မဲ့ဖောက်ခွဲရေးပစ္စည်းတွေကိုဆန့်တက်နေတယ်လို့ American သတင်းတွေမှာဖော်ပြနေကြပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ထိတ်တန့်ရောက်သတင်းတွေကိုတော့ဒီညနေကြားရပါမယ်အေး
။ဟုတ်ကဲ့ပါရှင်။သတင်းပြီးမှသောတာရှင်တွေနားဆင်ကြမှာကဒီနေ့ April 1ရက်နေ့ဟာဆိုရင်မြန်မာနိုင်ငံအတွင်းမှာပြည်내အတိုင်းတချို့မှာကြားဖြတ်ရွေးကောက်ပွဲတွေကျင်းပတဲ့နေ့ဖြစ်ပါတယ်။
ဒီ2019ကျွန်တော်မဲလာပေးရတဲ့အချိန်မှာဒီမဲယုံမှာစီစဉ်ထားတဲ့ပုံစံကကျွန်တော်တို့လွတ်လပ်စွာမဲပေးခွင့်ကိုပို့ပြီးတော့ပြည်ပြည်နယ်လို့ကျွန်တော်ယူဆပါတယ်။ဒီကျွန်တော်တို့ကကျွန်တော်တို့မဲပေးတဲ့ဥစ္စာကို
ဒီမဲယုံမှာမဲလာထဲတဲ့ဦးအောင်လည်းဦးကသူ့အတွေ့အကြုံကိုခုလိုရှင်းပြတာပါဝင်ကျမတို့ VOA Wine Dot တွေရန်ကုန်တိုင်းတဲ့မဲယုံတွေကိုကိုရိုင်းသွားပြီးမြင်းမြန်ထားတဲ့သတင်းတွေကိုလည်းနားဆင်ကြမှာပါ။ဒါပြင်တခြားတိုင်းဒေသတွေကမဲချင်တွေကိုလည်းစောင့်ကြည့်ပြီးတော့သတင်းပေးပို့ထားတာကိုလည်းခုညနေမှာနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးထိတ်တန့်ရောက်သတင်းတွေကိုမှအေးသနာကျော်နဲ့ကိုရန်နိုင်တို့ကကြီးညာပေးသွားမှာပါရှင်။
မြန်မာနိုင်ငံမှာဒီကနေ့ဧပြီလ1ရက်နေ့မှာစနေနေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲရဲ့မဲရလက်တွေကိုစတင်ရည်တွယ်နေပါပြီ။တဟာဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်နိုင်ငံတော်အုပ်ချုပ်ရေးတာဝန်ရရှိပြီးတော့တနှစ်ကြာမှလူထုထောက်ခံမှုအခြေအနေကိုပထမဦးဆုံးဆန်းစစ်နိုင်မှုလည်းဖြစ်ပါတယ်။မနေ့6နာရီတည်းကနိုင်ငံတော်ဝိုင်းမြို့နယ်ပေါင်း22မြို့နယ်မှာမဲဆန္ဒရှင်တွေမဲပေးခဲ့ကြပါသည်။အခုကြားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်ကြမ်းခိုင်ဖွံ့ဖြိုးရေးပါတီနဲ့တခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးကပြည်သူ့လွတ်တော်အမျိုးသားလွတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွတ်တော်နေရာ19နေရာတွေဝင်ရောက်ရှင်ပိုင်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်အပါအဝင်ရန်ကုန်ဘကိုးစခိုင်းစားတဲ့တိုင်းဒေသကြီး3ခုနဲ့ရခိုင်ရှမ်းမွန်ကယားချင်းစားတဲ့ပြည်နယ်5ခုမှာရှိတဲ့မြို့နယ်ပေါင်း22မြို့နယ်မှာကြားဖြတ်ရွေးကောက်ပွဲကျင်းပတာပါ။2015အထွေထွေရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့လွတ်တော်ကိုယ်စားလှယ်တချို့ဟာအစိုးရယာဒုတာဝန်တွေခန့်အပ်ခံရတာ၊ကွဲလွန်သွားတာ၊လုံခြုံရေးအကြောင်းပြချက်နဲ့ပထမအကြိမ်ကရွေးကောက်ပွဲမကျင်းပနိုင်တာစတဲ့အကြောင်းတွေနဲ့လစ်လပ်နေတဲ့လွတ်တော်ကိုယ်စားလှယ်19နေရာအတွက်အခုလိုမျိုးကြားဖြတ်ရွေးကောက်ပွဲကျင်းပတာပါမြန်မာနိုင်ငံမှာဒီမိုကရေစီနှိကျရွေးချယ်တဲ့အစိုးရရဲ့ပထမဦးဆုံးနှစ်မှာနိုင်ငံပြုပြင်ပြောင်းလဲရေးအရှိန်နှေးကွေးတယ်ဆိုပြီးလူလူရဲ့စိတ်ပြတ်တံတွေကြားရပေမဲ့လည်းဒေါ်အောင်ဆန်းစုကြည်နဲ့သူ့ရဲ့ပါတီကိုပဲပြည်သူတွေထောက်ခံဆဲဖြစ်တယ်လို့နိုင်ငံရေးစောင့်ကြည့်အကြေကတ်တွေကသုံးသပ်ထားပါတယ်။၅နှစ်တကြိမ်ကျင်းပမဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်မှာလည်းနောက်ထပ်ကြားဖြတ်ရွေးကောက်ပွဲတွေကိုလိုအပ်ရင်ထပ်ပြီးတော့ကျင်းပသွားမှာဖြစ်တယ်လို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကကြေညာထားပါတယ်ရှင်။
ရခိုင်မြို့နယ်မြောက်ပိုင်းကဘူးတီတောင်မြို့နယ်မှာရှိတဲ့ကျေးရွာအုပ်ချုပ်ရေးမှူးတူတောက်ကြနေညာကအသက်ခံလိုက်ရတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ဘူးတီတောင်မြို့နယ်တင်းမေကျေးရွာကကျေးရွာအုပ်စုတာဝန်ကဟမိတ်တူလာခေါ်ဘာစာကိုတောက်ကြနေညာတကောင်းချိန်မှာလူတစုကသူ့နေအိမ်မှာလာရောက်တက်ဖြတ်သွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုလိုသက်ခံလိုက်ရတာဟာပြီးခဲ့တဲ့မတ်လ29ရက်နေ့ကသတင်းမီဒီယာတွေနဲ့တွေ့ဆုံပြီးမျက်နှာကိုဖြေကြားခဲ့တာနဲ့ဆက်နွယ်မှုရှိနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကသုံးသပ်ပါတယ်။အိနေကသတင်းမီဒီယာတွေနဲ့တွေ့ဆုံစဉ်မှာသူဟာအစိုးရနဲ့နှိစက်တာကြောင့်မကြာခဏချင်းချောက်ခံရကြောင်းနဲ့သူ့ရဲ့လုံခြုံရေးအတွက်စိုးရိမ်မှုရှိတယ်လို့လည်းပြောခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့မောင်နှောခရိုင်အုပ်ချုပ်ရေးမှူးရုံးတာဝန်ရှိသူတွေကအတည်ပြုခဲ့ပေမယ့်အသေးစိတ်ကိုတော့ထုတ်ပြန်ပြောဆိုခြင်းမရှိပါဘူး။တင်းမေကျေးရွာဟာရခိုင်ပြည်နယ်မှာဒုတိယအကြိမ်အကြမ်းဖက်ဖို့အတွက်အကြမ်းဖက်သမားတွေတင်နန်းပေးတဲ့နေရာဖြစ်တယ်လို့အစိုးရကသတင်းထုတ်ပြန်ထားသလိုအကြမ်းဖက်သမားလို့တန်ကြားရှိသူ10ယောက်ကိုလည်းဖမ်းမိခဲ့တဲ့နေရာဖြစ်ပါတယ်။ဒါပြင်ဒီကနေ့စနေနေ့မနက်တနားီကျော်ကတက်ကိုင်ညာကျေးရွာအုပ်စုကကျေးရွာအုပ်ချုပ်ရေးမှူးရုံးအကူရှောက်ရှူအာလောင်ခေါ်ဝင်းနိုင်တဲ့အဲ့ဒီရွာကအဒူဆလင်းခေါ်ဟူဆောင်နာလီတို့နှစ်ယောက်ကိုလည်းအဲ့ဒီချိန်မှာအကြမ်းဖက်သမားတွေဖမ်းဆီးခေါ်ဆောင်သွားခဲ့ပြီးတော့အခုချိန်ထိပျောက်ဆုံးနေဆဲဖြစ်တယ်လို့ပြောပါတယ်။ပြီးခဲ့တဲ့ဒဇန်မာလတုန်းကလည်းသတင်းမီဒီယာတွေပထမအကြိမ်သွားရောက်ခဲ့တဲ့ငခုရကျေးရွာစာကြည့်တိုင်းမှုဒုတ်မာမတ်ခေါ်ရူနာမြာကိုလည်းမီဒီယာတွေကိုဖိကြားခဲ့တဲ့အတွက်သူ့ကိုတတ်ခဲ့ပါတယ်ခင်ဗျာ။
တောင်ကိုရီးယားနိုင်ငံမှာဖန်ခံထားရတဲ့သမ္မတဟောင်းဘတ်ဂွန်ဟေးကိုထောက်ခံသူထောက်ပေါင်းများစွာဟာဒီကနေ့စနေနေ့မှာမစ်ဘတ်ကိုထောင်ကလွှတ်ပေးဖို့တောင်းဆိုပြီးတော့စိုးမျိုးရမှာစုဝေးဆန္ဒပြကြပါတယ်။တောင်ဝင်ရှိသူတွေနဲ့ဆန္ဒပြသူတွေကြားတိုက်ခိုက်မှုတွေဖြစ်ပွားနိုင်နေဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ပြီးတော့မျိုးရော်ခမ်းမနာမှာကျင်းပတဲ့လူမှုစုဝေးပွဲအတွက်ရဲတပ် ည်ဆန္ဒတွေပြနေကြတာပါ Miss Parker သူ့ရဲ့တငယ်ချင်းနဲ့ပူးပေါင်းကြံစီပြီးတော့စီးပွားရေးလုပ်ငန်းတွေစီကနေလက်ငွေယူတာငွေညှစ်တာတွေအာဏာအလွဲသုံးစားလုပ်မှုအကြက်ကိုင်းမှုနဲ့အစိုးရလှုပ်ရွက်ချက်တွေပေါက်ကြားစေမှုတွေနဲ့ဆွဲချက်တင်ခံရပြီးတော့ဆိုးမျိုးတော့တရားရုံးတရုံးကသူ့ကိုဖမ်းဝင်ရန်ထုတ်ခဲ့ပြီးတော့တောက်ကြနေမှာပဲသူဖမ်းခံခဲ့ရတာပါအခုလိုဆွဆွဲမှုတွေဟာမမှန်ကန်ကြောင်းသူကတော့ငင်းဆိုနေခဲ့ပါတယ်။ဒါမဲ့လည်းတကယ်လို့သူ့မှာအပြစ်ရှိကြောင်းတွေ့ရှိခဲ့ရင်တော့ကြားတဲ့အပြစ်ဒဏ်ကိုခံယူမှာဖြစ်ကြောင်းလည်းမနစ်ကပဲကတိပေးပြောကြားထားခဲ့ပါတယ်။ Miss Park ရဲ့မိတ်ဆွေဖြစ်တဲ့ Chuan Sun Sil ကိုတော့နိုင်ငံတော်ရဲ့အရေးကိစ္စတွေမှာမတော်ဩဇာလွှမ်းမိုးဖို့လှုံ့ဆော်နေဆိုတဲ့တန်တရားရှိမှုနဲ့မနစ်ကအော်တိုဘာလတည်းကဖမ်းဆီးထားတာဖြစ်ပါတယ်။Miss Park ကိုယာရုကဖြုတ်ချဖို့ဖွဲ့စည်းပုံအခြေခံဥပဒေတရားရုံးကမလ10ရက်နေ့မှာဆုံးဖြတ်ချက်ချပြီးတဲ့နောက်မှာတော့သူ့ကိုထောက်ခံသူတွေနဲ့ရဲတပ်ဖွဲ့ဝင်တွေကြားမလ10ရက်နေ့ကသွေးရက်တန်ယူတိုက်ခိုက်မှုဖြစ်ပွားပြီးတော့လူ3ဦးသေဆုံးခဲ့ရပါတယ်။ Miss Park ဟာတောင်ကိုရီးယားသမ္မတဟောင်းနေထဲမှာရာဇဝတ်ပြစ်မှုတွေနဲ့ဖမ်းခံရတဲ့တတိယမြောက်သမ္မတဟောင်းဖြစ်တယ်လို့တောင်ကိုရီးယားရုံထပ်သတင်းကဖော်ပြပါတယ်။သမ္မတတစ်ရွေးကောက်ပွဲတွေကိုတော့မေလ9ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ရှင်။
မလေးရှားဝန်ကြီးချုပ်နာဂျီရာဇတ်ဟာအိန္ဒိယသမ္မတပရဏမုခာဂျီဝန်ကြီးချုပ်နရင်ဒရာမိုဒီတို့နဲ့ညူဒယ်လီမြို့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။မလေးရှားဝန်ကြီးချုပ်ဟာအိန္ဒိယသမ္မတမုခာဂျီကိုသမ္မတရဲ့နန်းတော်မှာတွေ့ရောက်တွေ့ဆုံခဲ့တာဖြစ်ပြီးတော့ဒုသမ္မတအပါအဝင်နိုင်ငံသားရဲ့ဝန်ကြီးတို့နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဝန်ကြီးချုပ်ရာဇတ်ဟာဒီကနေ့စနေနေ့စောပိုင်းကတော့ဝန်ကြီးအိန္ဒိယဝန်ကြီးချုပ်မိုဒီနဲ့တွေ့ဆုံခဲ့ပြီးတော့နိုင်ငံသားကိစ္စရပ်တွေကိုကြေကြေပြန့်ပြန့်ထပ်မံဆွေးနွေးဖို့အတွက်ဒီကနေ့နောက်ပိုင်းမှာထပ်ပြီးတော့တွေ့ဆုံကြဖို့လည်းရှိပါတယ်။အိန္ဒိယနိုင်ငံကို6ရက်ကြာခီးစဉ်ဖြစ်နေပြီးခဲ့တဲ့ကြာသပတေးနေ့ကစတင်ရရှိလာခဲ့တဲ့မလေးရှားဝန်ကြီးချုပ်နဲ့ကိုယ်စားလှယ်အဖွဲ့တို့ဟာအရေးပါတဲ့နိုင်ငံအကျိုးတူစီးပွားရေးကိစ္စတွေနဲ့ပတ်သက်ပြီးတော့နားလည်မှုစာချုပ်လောက်အများပြားထိုးသားဖို့လည်းရှိနေပါတယ်။မလေးရှားကိုယ်စားလှယ်အဖွဲ့မှာတော့အစိုးရအဖွဲ့ဝန်ကြီးတွေထိပ်တန်းတာဝန်ရှိသူတွေအပြင်စီးပွားရေးလုပ်ငန်းရှင်အတော်များများလည်းပါဝင်တယ်လို့ပြောပါတယ်။အိန္ဒိယနဲ့မလေးရှားနိုင်ငံဆက်ဆံရေးမှာစီးပွားရေးနဲ့ကုသရေးဝန်ကြီးကအဓိကဖြစ်ပြီးတော့အိန္ဒိယဟာမလေးရှားနိုင်ငံမှာယင်းနီးမြုပ်နှံမှုအများဆုံးလုပ်တဲ့နိုင်ငံတွေထဲမှာအဆင့်20မှာရှိနေပြီးစုစုပေါင်းယင်းနီးမြုပ်နှံမှုဟာအမေရိကန်ဒေါ်လာ 2.31 ဘီလီယံရှိပါတယ်။မလေးရှားနိုင်ငံကတော့အိန္ဒိယနိုင်ငံမှာဖိပကနဲ့ယင်းနီးမြုပ်နှံမှုအများဆုံးလုပ်တဲ့နိုင်ငံတွေထဲမှာအဆင့်21မှာရှိနေပြီးတော့အာဆီယံနိုင်ငံတွေထဲမှာတော့ဒုတိယအများဆုံးယင်းနီးမြုပ်နှံမှုလုပ်တဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာအသံညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကနေနိုင်ငံတကာသတင်းတွေဆက်ပြီးတော့ပြောပြပေးပါမယ်အချက်ဖက်အဖွဲ့တွေက laptop computer တွေထဲမှာထည့်နိုင်ပြီးတော့လေးစိတ်လုံးချုံရေးကလည်းရှာမတွေ့မဲ့ဖောက်ခွဲရေးပစ္စည်းတွေစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြပါတယ်။ Al-Qaeda နဲ့ IS Islamic စစ်သွေးကြောအဖွဲ့တို့ကအချက်ဖက်သမားတွေဟာ electronic ပစ္စည်းတွေထဲမှာဘုံထည့်နိုင်မှုတီထွင်ကြံစနေတယ်လို့ American ထောက်လှမ်းရေးအဖွဲ့တွေကပြောကြောင်း CNN နဲ့ CBS သတင်းတွေမှာဖော်ပြကြပါတယ်။လေရင်ပေါ်ကိုဖောက်ခွဲရေးပစ္စည်းတွေဘလို့တင်နိုင်လဲစမ်းသပ်နိုင်မှုအတွေ့အကျန်းဖက်သမားတွေရဲ့လက်ထဲမှာလေစိတ်လုံခြုံရေးကအသုံးပြုတဲ့အစစ်မြင့်ဘုံရှာကရိယာရထားပြီလို့ထောက်လှမ်းရေးသတင်းတွေအရသိရကြောင်းသတင်းတွေမှာဖော်ပြထားတာပါအရှေ့အလယ်ပိုင်းနဲ့အာဖရိကဒေသတွေနိုင်ငံ၈နိုင်ငံကလေစိတ်၁၀ခုကနေပြီးတော့အမေရိကန်နိုင်ငံကိုလာရောက်သူတွေ laptop computer နဲ့တခြား electronic ပစ္စည်းတွေကိုကိုနဲ့တပါးတည်းတယ်ဆောင်ခွင့်မပြုဘူးလို့သမ္မတထရမ့်အစိုးရတလောကတားမြစ်ချက်ထုတ်တာဟာဒီထောက်လှမ်းရေးအချက်လက်ပေါ်မှာအများကြီးမူတည်တယ်လို့သတင်းတွေမှာဖော်ပြပါရယ်ဗြိတိန်နိုင်ငံမှာလည်းအလားတူတားမြစ်ထားတာပါအဲ့ဒီဒေတာတွေကလာတဲ့လေရင်ခီးသွားတွေဟာလက်ကင်ဖုန်းထက်ကြီးတဲ့ electronic ပစ္စည်းတွေကိုလေချောင်းလိုင်းကောင်တာမှာအပ်လိုက်ရတဲ့ခီးဆောင်တစ်ကြားထဲမှာထည့်သွင်းယူဆောင်နိုင်ပါရယ်ဒီကိစ္စနဲ့ပတ်သက်ပြီးတော့ရရှိတဲ့ထောက်လှမ်းရေးသတင်းတွေကအတိအကျဖြစ်ပြီးတော့ယုံကြည်ရတဲ့သတင်းဖြစ်တယ်လို့အရာရှိသုံးဦးကပြောကြောင်း CNN သတင်းမှာဖော်ပြထားပါရယ်ရထားတဲ့တဲ့င်းကတကယ်ကိုစက်သိမ်းထားစရာဖြစ်တယ်လို့အရာရှိသူကပြောသွားပါရရှင်
စ ရီးယားနိုင်ငံမြောက်ပိုင်းကဗျူဟာကျတဲ့လေယာဉ်ဝင်တစ်ခုကိုအခုဒီဘက်မှာ ISJC ကနေပြန်သိမ်းလိုက်နိုင်တာနဲ့အတူအမေရိကန်တပ်တွေနဲ့အမေရိကန်ကကြောတော့နောက်ခံပေးထားတဲ့တပ်တွေဟာဒေသထဲမှာရှိတဲ့လေယာဉ်ဝင်၅ခုကိုအသုံးပြုလို့ရပြီဖြစ်ပါတယ်။အမေရိကန်တာဝန်ရှိသူတွေနဲ့အကဲကတ်တွေရဲ့အဆိုအရတော့ဒါဟာ ISJ ကိုတိုက်တဲ့နေရာမှာအဆုံးဖြတ်ပေးနိုင်တဲ့ကိုယ်ရက်ဖြစ်တယ်လို့လည်းပြောပါတယ်။အမေရိကန်အင်ဂျင်နီယာတွေနဲ့သူတို့ရဲ့အဖွဲ့တွေဟာတပ်ကစေနာမှာရှိတဲ့လေယာဉ်ဝင်းကိုပြန်လည်ပြုပြင်နေတယ်လို့အမေရိကန်တာဝန်ရှိသူတွေက VOA ကိုပြောပါတယ်။အဲ့လေယာဉ်ဝင်းကိုအမေရိကန်တပ်တွေကကြောတောက်နောက်ခံပေးထားတဲ့ Syria Democratic တပ်ဖွဲ့ SDF တပ်တွေကတနင်္ဂနွေနေ့ကတည်ယူနိုင်ခဲ့တာဖြစ်ပါတယ်။ဒီလေယာဉ်ဝင်းကိုတင်နိုင်မှုအတွက်အမေရိကန်လေတပ်က Syria Democratic တပ်ဖွဲ့တွေကို ISD ရဲ့ကြောဘက်ကနေချပြီးတိုက်နိုင်အောင်လေနဲ့ချပေးခဲ့တာဖြစ်တယ်လို့အမေရိကန်လေတပ်လေကြောင်းထိန်းသိမ်းရေးဌာနချုပ်ရဲ့ဗိုလ်ချုပ်ကြီး Carlton Everhart ကပြောပါတယ်။အမေရိကန်ဦးဆောင်တဲ့ညမောင်းတပ်ဖွဲ့တွေရက်ကာမြို့ကိုပြန်လည်သိမ်းယူတဲ့စစ်စင်ရေးအတွက်ကိုဘာနီမှာရှိတဲ့လေတပ်အခြေစိုက်ခန်းကိုအသုံးပြုသွားမှာဖြစ်တယ်လို့အမေရိကန်စစ်တပ်တာဝန်ရှိသူတွေနဲ့ SDF အဖွဲ့တပ်မှုတွေကပြောပါတယ်ခင်ဗျာ
။အမေရိကန်သမ္မတအင်ဘီရောကဝန်ထမ်းတွေရဲ့ဗန်နာရေးအချက်အလက်တွေကိုအင်ဘီရောကတောက်ကြနေညကပဲထုတ်ပြန်လိုက်ပါတယ်။အင်ဘီရောကဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေအကျွေးတွေနဲ့လစာဘလောက်ရကြလဲဆိုတာတွေအထူးကြဖော်ပြပြီးတော့သူတို့ရဲ့ရာထူးတဲ့အကျိုးစီးပွားပဋိပက္ခဖြစ်နိုင်တဲ့ပိုင်ဆိုင်မှုတွေရောင်းချပြီးတော့ဇန်နဝါရီလအင်ဘီရောမှာစတင်တာဝန်ထမ်းဆောင်ချိန်မှာဘယ်အင်ဘီရောအရာရှိကဘလောက်ချမ်းသာလဲဆိုတာတွေကိုအထူးကြဖော်ပြထားတာပါ။သမ္မတရဲ့သမီးဖြစ်တဲ့ Ivanka Trump နဲ့သူ့ရဲ့ခမွန်ဖြစ်တဲ့ Jared Kushner တို့ရဲ့ပိုင်ဆိုင်မှုအသေးစိတ်ကိုလည်းဖော်ပြထားပါတယ်။အခုလိုမျိုးအင်ဘီရောဝန်ထမ်းတွေရဲ့ပိုင်ဆိုင်မှုတွေကိုလူသိရှင်ကြားကြေညာရတာဟာအမေရိကန်ပြည်ထောင်စုမှာတရားဥပဒေအရလိုအပ်ချက်ဖြစ်ပါတယ်ရှင်။
အင်ဒိုနီးရှားနိုင်ငံဂျာဗာချွတ်မှာမိုးအကြီးကျယ်ရွာသွန်းပြီးတော့စနေနေ့ကမြေပြိုကျတာကြောင့်လူနာဒါဇင်ကျော်ပျောက်ဆုံးနေပါတယ်။အရှေ့ဂျာဗာပြည်နယ်ပိုနိုရိုဂိုခရိုင်ကဘာနာရန်ဆိုတဲ့ရွာမှာမြေပြိုကျခဲ့တာဖြစ်ပြီးတော့အဲ့ဒီမြေပြိုတဲ့အထက်မှာအိမ်30ကျော်ပါသွားခဲ့သလိုတောင်အောင်ဆိုင်နေတဲ့တောင်သူတွေလည်းပါသွားတယ်လို့အင်ဒိုနီးရှားနိုင်ငံရဲ့ဘေးဒုက္ခကယ်ဆယ်ရေးဌာနပြောခွင့်ရဆူတိုပိုပါဝိုကပြောပါတယ်။ဒေသခံကယ်ဆယ်ရေးအဖွဲ့တွေကတော့မြေပြိုတဲ့အထက်မှာလူ28ယောက်ပါသွားတယ်လို့ပြောလိုက်ပြီးတော့အဲ့ဒီဒေသမှာရှိတဲ့အင်ဒိုနီးရှားစစ်တပ်ကြီးကတော့ပျောက်ဆုံးနေတဲ့သူအရေအတွက်ဟာ38ယောက်ရှိတယ်လို့ဆိုပါတယ်။စစ်တပ်နဲ့စစ်တပ်ရဲတပ်ဖွဲ့နဲ့ကယ်ဆယ်ရေးအဖွဲ့တွေကပျောက်ဆုံးနေတဲ့သူတွေကိုဆက်လက်ရှာဖွေနေပြီးတော့မြေပြိုကျတဲ့နေရာကိုသွားဖို့အခက်အခဲတွေရှိနေတယ်လို့လည်းကယ်ဆယ်ရေးလုပ်ငန်းတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
။အေးဒနာကျော်နဲ့ကိုရနိုင်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့ရန်ကုန်တိုင်းဒေသကကြားဖြတ်ရွေးကောက်ပွဲအခြေအနေတွေကို VOA မြန်မာပိုင်းသတင်းတောက်တွေတွားရောက်သတင်းယူထားတာတွေကိုတင်ဆက်ပေးကြပါတယ်ဒီကနေ့ဧပြီလ1ရက်နေ့ဟာဆိုရင်မြန်မာနိုင်ငံတွင်းကပြည်နယ်တိုင်းတချို့မှာကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့နေ့ဖြစ်ပါတယ်လက်လက်နေတဲ့လွတ်တော်ကိုယ်စားလှယ်နေရာတွေအတွက်ကြားဖြတ်ရွေးကောက်ပွဲကျင်းပတဲ့မဲဆန္ဒနယ်တွေတဲ့ရန်ကုန်တိုင်းအတွင်းအကျိတ်နယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မဲဆန္ဒနယ်၃ခုကိုကျမတို့ VOA ရန်ကုန်ရုံးကဝိုင်းတော်သားတွေနေရာခွဲပြီးတော့ကိုယ်တိုင်သွားရောက်ပြီးတော့ကြည့်ရှုလေ့လာတွေ့ဆုံမေးမြန်းတာတွေလုပ်ခဲ့ပါတယ်။အဲ့ဒီကအမျိုးသားလွတ်တော်အတွက်ရန်ကုန်တိုင်းအတွင်းတစ်ခုသေးသောလက်မဲဆန္ဒနယ်ဖြစ်တဲ့အမျိုးသားလွှတ်တော်မဲဆန္ဒနယ်အမှတ်6မြို့နယ်9မြို့နယ်တွေကကြီးမြင့်နိုင်မြို့နယ်ဘက်ကိုသွားခဲ့တဲ့မင်းမြင့်ခိုင်ကတွေ့သည့်မင်းမြန်ခဲ့သမျှအရင်ဆုံးပြောပြပေးပါအောင်ရှင
်ဟုတ်ကဲ့ပါရှင်ကြီးမြင့်နိုင်မြို့နယ်တွေကမျက်မမြင်ကြောင်းမှဖွင့်ထားတဲ့မဲယုံကို VOA ကရောက်သွားချိန်မှာမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်အမတ်ကြီး Scott Marcy ရဲ့လာရောက်လည်လာတာတွေ့ရပါတယ်တန်အမတ်ကြီး Scott Marcy ရဲ့ကဒီကြားပြက်ရွေးကောက်ပွဲနဲ့ပတ်သက်ပြီးအခုလိုမှတ်ချက်ပြုပြောကြားသွားပါတယ်
Well, you know, I think that the people of Myanmar.
ဒီကောက်ပွဲဟာရေသွေးနဲ့ပတ်သက်လို့စိတ်ကျဉ်းတ်မှုရှိစရာကောင်းသလားဆိုတာကိုမြန်မာလူထုကပဲဆုံးဖြတ်ပေးပါလိမ့်မယ်။ရေကောက်ပွဲလွတ်လပ်ပြီးတော့တရားမျှတမှုအတွက်သက်ဆိုင်ရာတာဝန်ရှိသူတွေလည်းအများကြီးကြိုးစားထားတယ်ဆိုတာကျွန်တော်သိပါတယ်။ပြီးခဲ့တဲ့2015ရေကောက်ပွဲအပေါ်မှာတော့ကျွန်တော်တို့သဘောကျခဲ့ပါတယ်။တကယ်တော့ရေကောက်ပွဲတရားမျှတမှုရှိမရှိဆိုတာကိုမဲဆန္ဒရှင်ပြည်သူတွေကပဲအဆုံးဖြတ်ပေးမှာပါ။
အမျိုးသားလွှတ်တော်အမတ်6မဲဆန္ဒနယ်မှာမြို့နယ်ခုနှစ်ခုပါဝင်ပြီးရဲတပ်ဖွဲ့ဝင်တွေနဲ့အစိုးရဝန်ထမ်းမိသားစုဝင်တွေအများစုနေထိုင်တဲ့စိတ်ကမ်းမြို့နယ်တွေမှာတော့မဲလာပေးသူပိုစိတ်တာတွေ့ခဲ့ရပါတယ်။ကြီးမြင့်နိုင်မြို့နယ်တွေကမျက်မမြင်ကြောင်းမှဖွင့်ထားတဲ့မဲယုံမှာတော့မတန်ဆွမ်းသူ40လောက်ကိုရိုင်းကိုကြမဲလာထဲကြတာထူးထူးခြားခြားတွေ့ရတာပါ။မတန်ဆွမ်းသူတွေကိုရိုင်းကိုကြလျှို့ဝှက်မဲပေးနိုင်ဖို့အစီအမံတွေအနေနဲ့မတန်ဆွမ်းသူတွေမဲယုံနဲ့အဆင်ပြေပြေသွားလာနိုင်ဖို့အပြင်မဲပြားပုံစံတွေကိုလည်းပြီးခဲ့တဲ့ရွေးကောက်ပွဲတုန်းကထပ်ပိုပြီးတည်တည်တတ်တတ်လှုပ်ထားတာမြင်ခဲ့ရပါတယ်။ဒီမဲယုံမှာမဲလာထဲတဲ့ဦးအောင်လွင်ဦးကတော့သူ့အတွေ့အကြုံကိုအခုလိုရှင်းပြပါဗျာ
။ဒီ2019ကိုကျွန်တော်မဲလာပေးရတဲ့အချိန်မှာဒီမဲယုံမှာစီစဉ်ထားတဲ့ပုံစံကကျွန်တော်တို့လွတ်လပ်စွာမဲပေးခွင့်ကိုပိုပြီးတော့ပြည်ပြင်းနယ်လို့ကျွန်တော်ယူဆပါတယ်။ဒီကျွန်တော်တို့ကကျွန်တော်တို့မဲပေးတဲ့ဥစ္စာကို ဘယ်သူမှမသိဘဲနဲ့ပြုတ်ဝက်ဆန္ဒမဲ့ပြီးပြီးဒီပြင်နဲ့ကျွန်တော်မဲပေးခဲ့ရတယ်ပေါ့နော်2015မှာတော့လည်းကျွန်တော်တို့အဲ့လိုပဲမဲပေးခဲ့ရတယ်ဒါပေမဲ့2015မှာလောလောလတ်မဲပေးခဲ့ရတဲ့ပုံစံဒီကျွန်တော်တို့သူစီစဉ်ထားတဲ့ဒီ brief template ပြားကတော့နည်းနည်းလေးတော့ quality အဖြစ်နဲ့သိပေါ့ပေါ့ဒါပေမဲ့ကျွန်တော်လောလောဆာပဲအဲ့လိုမဲပေးခဲ့ရလို့အခုလည်းပို့ပြီးတော့ကျွန်တော်ဒီနေ့ပေးခဲ့ရတဲ့ brief template ပြားအမေတမအကောင်းမွန်တဲ့ဟို standard ရှိတဲ့ template ပြားနဲ့မဲပေးခဲ့ရတယ်
ဒီကြပြည့်ရွေးကောက်ပွဲမှာမတန်ဆွမ်းသူတွေလျို့ဝတ်မဲထဲနိုင်အောင်မြို့နယ်၅ခုမှာစီစဉ်ပေးထားပြီးမတန်ဆွမ်းသူမဲဆန္ဒရှင်စုစုပေါင်း192ဦးရှိပါတယ်။နောက်ပိုင်းမှာမတန်ဆွမ်းသူတွေကိုယ်တိုင်ကိုယ်ကျမဲပေးနိုင်တဲ့မဲယုံတွေများလာဖို့လိုသလိုမတန်ဆွမ်းသူတွေအစဉ်ပြေပြေမဲပေးနိုင်ဖို့အစိုးရရောရွေးကောက်ပွဲကော်မရှင်ကပါအခြေအနေကောင်းတွေကိုတိုးချဲ့ဆောင်ရွက်ဖို့လိုတယ်လို့မြန်မာနိုင်ငံမတန်ဆွမ်းသူများရှေ့ဆောင်အဖွဲ့မီလီကကိုနေလင်းစိုးကပြောပါတယ်။
ငါမျိုးနေရကျွန်တော်တို့ချင်းပြည်နယ်ထန်တလန်မျိုးနယ်ပါတယ်။နောက်စကိုင်းတိုင်းဒေသကြီးမုံရွာရန်ကုန်မှာဆိုရင်ကျွန်တော်ကော်မူးမျိုးနယ်လိုင်းတာယာမျိုးနယ်နဲ့ဒီကြည်မြင့်တိုင်းမျိုးနယ်ပေါ့နော်။သို့တော့ကျွန်တော်တို့လက်လန်းမမီတဲ့မတန်ဆန်းတဲ့လူတွေတော်တော်များများကြံပါသေးတယ်။တနိုင်ငံလုံးမှာဆိုရင်တော့ဒါတကောင်စီရ23သိန်းကျော်ရှိတာပေါ့မတန်ဆန်းတဲ့တော်လေ။ဟိုအသက်16နှစ်အထက်ပြောပါဆိုရင်တော့ကျွန်တော်ခန့်မှန်းကြည့်15သိန်းလောက်ရှိလိမ့်မယ်။ဆိုတော့တနိုင်ငံလုံးမှာလေ။သူတို့တွေရဲ့အခြေအနေကတော့ကျွန်တော်ထပ်ပြီးတော့ကြေပြန့်လာဖို့အများကြီးပါ။သူတို့လည်းသူတို့နီးသူတို့ဟန်နေတော့သူတို့ဒေတာမှမဲပေးခွင့်ရကြပါနဲ့။ဒါပေမဲ့ပို့ပြီးတော့ကောင်းတဲ့အစီအမံတွေအခြေအနေတွေဖြစ်ပေါ်ဖို့ထပ်ကြိုးစားအောင်ပါပေါ့နော်
။2014ခုနှစ်တကောင်စင်းတွေအရမြန်မာနိုင်ငံမှာမတန်ဆွမ်းသူဥယျာဉ်နှစ်တန်းကျော်ရှိပြီးရွေးကောက်ပွဲမှာမဲပေးနိုင်သူတသန်းခွဲကျော်ရှိပါတယ်။ဒါကတော့ကြီးမြင့်နိုင်မြို့နယ်တွင်မတန်ဆွမ်းသူတွေအတွက်စီစဉ်ပေးထားတဲ့မဲယုံအခြေအနေပါ။တခါလိုင်းတရားမဲဆန္ဒနယ်ဘက်ကိုကျမတို့ရဲ့ဝိုင်းတော်သားကိုထက်အောင်တွားရောက်ခဲ့တယ်ဆိုတော့အဲ့ဒီကအခြေအနေတွေကိုဆက်ပြောပြပါဦးမယ်ရှင်
။ဟုတ်ကဲ့ပါဝိုင်းတော်သူမမြင့်မြင့်ခန်ရေးကိုစလရီကြာအခြေအနေရှင်ပြန်ရမယ်လို့ခံမှန်းထားတဲ့မဲဆန္ဒနယ်တွေတဲ့ရန်ကုန်တိုင်းအတွင်းကလှိုင်းတရားမဲဆန္ဒနယ်လေတစ်ခုအပအဝင်မှာဒီမဲဆန္ဒနယ်ဟာအခုစီးပွားရေးနဲ့ကုသရေးဝန်ကြီးဝင်ကြီးဖြစ်နေတဲ့ဒေါက်တာတန်းမြင့်2015ရွေးကောက်ပွဲမှာဝင်ရောက်ရှင်ပြန်ပြီးအနိုင်ရခဲ့တဲ့နေရာလေဖြစ်ပါတယ်။ဒီကနေ့ဂျိုင်းဖြစ်ရွေးကောက်ပွဲမှာလည်းဒေါက်တာတန်းမြင့်ကိုယ်တိုင်လှိုင်းတရားမဲဆန္ဒနယ်မှာမဲလာပေးပါတယ်။မဲပေးရတဲ့အပေါ်သူ့ရဲ့ခန်းစားချက်ကိုတော့ဒေါက်တာတန်းမြင့်ကအခုလိုပြောပြပါတယ်။
very exciting ပေါ့ကွာသုံးစံတာပေါ့မဲပေးတယ်ဆိုတော့အပြိုင်ဆိုင်ဆိုတော့အဲမဲဆန္ဒရှင်ပေးမဲ့လူတယောက်နေတော့စိတ်လှုပ်ရှားတာပေါ့စိတ်လှုပ်ရှားတာပေါ့ဒါဟု
တ်ကဲ့
ဒါဘာစိတ်လှုပ်ရှားဆိုတော့ဝင်းသာအားရနဲ့ဒါကြာရကိုကြာရပြီးကြီးဆုံးစိတ်လှုပ်ရှားမှုရှိတာပေါ့
အခြေခံလူတန်းစားအများစုနေထိုင်တဲ့လှိုင်းတရာမြို့နယ်အတွင်းမှာမဲဆန္ဒရှင်တွေရဲ့သဘောထားကွဲလဲနိုင်ပြီးမဲတွေကွဲသွားနိုင်ပွဲရှိတယ်လို့ရွေးကောက်ပွဲမတိုင်ခင်ကသုံးသပ်ပြောဆိုမှုတွေလည်းရှိထားပါတယ်မဲဆန္ဒရှင်တူဖြစ်တဲ့မတ်ပြဖြိုးစင်ကတော့သူ့ရဲ့အတွေ့အကြုံကိုအခုလိုပြောပြပါရယ်
။ဟောမဲပေးရတဲ့အတွေ့အကြုံတွေကတော့ကောင်းတာပေါ့ဒါပေမဲ့အရင်တုန်းကလို့လူများအတွက်ကြတော့အားနေတာပေါ့နော်
။ဟုတ်ကဲ့။ဘာကြောင့်လူနေရလို့ထင်လဲမြမ
။ဟောလူတွေကတိတ်ဆိတ်မဝင်စားတာလားဘယ်လိုလဲတော့မသိဘောနော်။အရင်တုန်းကဆိုရင်တော့အားရပါရမဲပေးကြတယ်။ဟိုခုနှစ်တုန်းကဆိုလို့ရှိရင်ညီမတို့အားရတယ်အဲ့ဒီတုန်းကပေးရအခုကြတော့တိတ်ပြီးတော့ဖီးမလာဘူးပေါ့နော်။ဒါပေမဲ့ကိုကတော့ကိုရဲ့ဟိုနေပေါ့ဆန္ဒအတိုင်းဟိုဖြစ်ချင်တဲ့လုပ်ရအတိုင်းတော့လည်းလုပ်ပါရဲဟုတ်။
VOA ကရောက်ခဲ့သမျှလှိုင်းတရာမြို့နယ်တွင်မဲယုံတွေမှာလူလက်ပိုင်းနဲ့လူကြီးပိုင်းအများစုမဲလာပေးကြတာတွေ့ရပါတယ်။ပြီးခဲ့တဲ့2015အထွေထွေရွေးကောက်ပွဲမှာမဲပေးသူအရေအတွက်အများပြားရှိခဲ့တာပါ။ဒီကြပြည့်ရွေးကောက်ပွဲကိုတော့လူစိတ်ဝင်စားမှုနေတယ်ဆိုတဲ့သတင်းတွေအစောပိုင်းကတည်းကထွက်ပေါ်ထတာပါ။ဒီအပေါ်မှာမဲဆန္ဒရှင်တူဖြစ်တဲ့ဦးမြတ်ကျော်ရဲ့အမြင်က
မဲဆန္ဒလက်လက်တာလည်းတဲတော့လူကလည်းကျဲသွားတော့ဘောတော့အများကြီးပေါ့တိုင်းရောပြည်နယ်ရောပါညာရောအခြေခံရောဆိုတော့အဲ့ရောက်များတယ်ထင်ပါတယ
်။လှိုင်းတရားမဲဆန္ဒနယ်မှာလစ်လက်ပြည်သူလွတ်တော်ကိုယ်စားလှယ်တနင်္လာစာအတွက်နိုင်ငံရေးပါတီ6ခုနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း8ယောက်ဝင်ရောက်ရှင်းပြပါတယ်။လှိုင်းတရားမြို့နယ်တွင်းကမဲယုံတွေကိုဩစတြေးလျတန်ယုံ၊နော်ဝေးတန်ယုံ၊စတဲ့မြန်မာနိုင်ငံအခြေစိုက်နိုင်ငံခြားတန်ယုံတွေကတာဝန်ရှိသူတွေအပြင်ကုလသမဂ္ဂနဲ့နိုင်ငံတကာရွေးကောက်ပွဲစောင့်ကြည့်လေ့လာရေးအဖွဲ့တွေလှည့်လည်လေ့လာကြည့်ရှုကြတာတွေ့ခဲ့ရပါတယ်။ဒါကတော့ကျွန်တော်ရောက်ခဲ့တဲ့လှိုင်းတရားမဲဆန္ဒနယ်ဘက်ကအခြေအနေပါကော်မူမဲဆန္ဒဘက်ကအခြေအနေကိုတော့ကုချိုချိုသိန်းကြီးဆက်ပြောပြပါအောင်ခင်ဗျာ
ဟုတ်ကဲ့ပါကိုထက်အောင်ဟေးဒီကော်မူမဲဆန္ဒနယ်ကတော့အခုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်နေတဲ့ဒေါက်ဆန်းစုကြည်ကို2012ဂျာပြတ်ရွေးကောက်ပွဲမှာလွှတ်တော်ကိုယ်စားလှယ်ဖြစ်စပြီးရွေးကောက်တင်မြှောက်ခဲ့တယ်လို့2015အထွေထွေရွေးကောက်ပွဲမှာလည်းထပ်ပြီးရွေးကောက်တင်မြှောက်ခဲ့တဲ့မဲဆန္ဒနယ်ဖြစ်တာကြောင့် NLD ပါတီအတွက်မဖြစ်မနေအနိုင်ရဖို့လိုတဲ့မဲဆန္ဒနယ်တစ်ခုလို့ပြောမယ်ဆိုရင်မှားမယ်မထင်ပါဘူးဒီမဲဆန္ဒနယ်မှာပြီးခဲ့တဲ့ရွေးကောက်ပွဲတွေအားလုံးကော်မရှင်တာဝန်အသီးသီးကိုထမ်းဆောင်ခဲ့ပြီးလက်ရှိမှာမြို့နယ်ကော်မရှင်ဥက္ကဋ္ဌတာဝန်ယူထားတဲ့ဦးအောင်မြတ်ကသူတာဝန်ယူထားတဲ့မဲဆန္ဒနယ်မှာကြုံတွေ့ရတဲ့အခြေအနေတွေကို VOA ကိုအခုလိုရှင်းပြပါတယ
်။ခက်ခဲရှိရတော့ကျွန်တော်အသေးမောလေးတွေပါ။အဲ့ဒါလေးတော့နည်းနည်းပေါ့။ပါတီတစ်ခုနဲ့တစ်ခုအစီအမံပြတာလေးတွေ။နောက်ပြီးတော့ကျွန်တော်တို့ခုနဟိုရွေးကောက်ပွဲနဲ့ပတ်သက်လုပ်ငန်းလေးပတ်သက်လို့ပေါ့လေ။အဲ့ဒါလေးတွေသူတို့နဲ့တခါကျပါတီနဲ့ကျွန်တော်နဲ့ရှင်းရတာပေါ့။အဲ့ဒါလေးကျွန်တော်ဘက်ကလည်းကျွန်တော်ဒီဝက်တာလေးပြောတဲ့အခါကျတော့အစီအမံပြတော့မရှိပါဘူး။အစီအမံပြတာကျွန်တော်ခက်ခဲပေါ်တယ်ကျွန်တော်ရှင်းလိုက်ရင် တတိယခေတ်မှုတကကြာအားလုံးအဆင်ပြေပါတယ်အခုတတိယလဲကျွန်တော်ဘာမှအခက်အခဲဆိုတာမရှိပါဘူးကျွန်တော်ပြီးရနှစ်တရကျွန်တော်အတွေ့အကြုံဆိုဘယ်ဟာတွေကပြင်းပြဖြစ်တာများလဲအဲ့မဖြစ်အောင်ကျွန်တော်အဲ့ဒါအတက်နဲ့ဆုံးကျွန်တော်ရှောင်ရှားလေးလုပ်တယ်ကျွန်တော်အကိုဖတ်တာတတိယ
VOA ကလည်းလည်းသွားရောက်ခဲ့တဲ့ကော်မူမဲဆန္ဒနယ်အတွင်းမဲယုံတွေမှာမဲလာပေးသူလူကြီးလူလက်လူငယ်စတဲ့အရွယ်အသီးသီးလူဒန်းစားအလွာအသီးသီးကမဲဆန္ဒရှင်တွေကိုတွေ့ခဲ့ရပါတယ်။တက်ကြီးရွယ်ဦးတွေမဲလာပေးကြတာကိုလည်းအတော်လေးတွေ့ခဲ့ရပါတယ်။လူအများအပြားတစ်ချိန်တည်းမဲပေးနေတာမျိုးမတွေ့ရသလိုလူပြတ်သွားတဲ့အချိန်မျိုးကိုလည်းမတွေ့ခဲ့ရပါဘူး။ပြောရရင်တော့မဲလာပေးသူအရေအတွက်မနေဘူးလို့ပဲဆိုရမှာပါ။ဒီအထက်မှာအပါအဝင်ဖြစ်တဲ့မဲဆန္ဒရှင်မျိုးသမီးတူကတော့ပြီးခဲ့တဲ့ရွေးကောက်ပွဲတွေကနေအခုတစ်ချိန်အထိမပြတ်မကွက်မဲပေးခဲ့သူပါသူဘာကြောင့်မဲပေးတယ်လဲဆိုတော့ကိုအခုလို့ပြောပြပါဗျာ
ဘလို့လဲဆိုတော့ပြောင်းလဲဖို့ပေါ့နော်ပြောင်းလဲဖို့တစ်စင်းနဲ့တစ်စင်းဘသူကဘလို့တိုးတက်အောင်ဘလို့ပြုတ်ပြစ်နိုင်မလဲဆိုတာကိုယုံကြည်အားကိုးပြီးတော့ထက်ခဲ့တာပေါ့
ဆိုတော့အခုကဒီလက်ရှိ NLD ပါတီပေါ့နော်ဒေါ်ဆန်းစုတီဦးဆောင်တဲ့အစိုးရကအုပ်ချုပ်တာတစ်နှစ်ရှိသွားပြီဆိုတော့ဒီတစ်နှစ်အတွင်းမှာတချို့တွေကဘဝင်မကြတာတွေရှိတယ်ဖြစ်ချင်နိုင်ဖြစ်ချင်တာတွေမဖြစ်သေးဘူးဆိုတော့တိတ်သဘောမကျတဲ့အတန်မျိုးတွေကြားရတာရှိတယ်အမအနေနဲ့ကရောဒီတစ်နှစ်အတွင်းမှာရှိခဲ့တဲ့ဒေါ်ဆန်းစုနဲ့ NLD ပါတီရဲ့လုပ်ခဲ့တဲ့ဟာတွေကအမအတွက်ကျေနပ်ရသလားအမအတွက်ပျော်စရာကောင်းရလား
ပျော်စရာကောင်းပါလေဘာလို့ပျော်စရာကောင်းလဲဆိုတော့အခုမှဆက်လျှောက်မဲ့လမ်းလျှောက်ကားသားကလေးပုံစံလိုပဲပေါ့နော်အခုမှဆန်းလျှောက်တဲ့ကာလမှာကျွန်တော်တို့စောင့်ပြီးကြည့်ရုံပဲရှိတယ်နောက်ပိုင်းကျမှအဖြေဆိုတာသူ့ဟာနဲ့သူလည်းပဲတိလာမှာပေါ့နော်အခုချိန်မှာတော့ဘသူ့ဟိုမှပြောလို့တော့မရသေးဘူးပေါ့ဒါပေမဲ့တိုးတက်မှုကတော့ရှိလို့ရှိတာပါလေ
VOA ကရောက်ခဲ့တဲ့မဲယုံတွေတချို့မဲယုံတွေမှာဥရောပသမဂ္ဂ EU အပါအဝင်နိုင်ငံတကာကလည်းလာသူတချို့အလက်လက်လေးလာနေတာကိုတွေ့ခဲ့ရပါတယ်။အခုဂျာပြတ်ရွေးကောက်ပွဲမှာလေးလက်မဲဆန္ဒနဲ့စုစုပေါင်း19နေရာရှိပြီးပြည်သူလူထု9နေရာ၊မျိုးသားလူထု3နေရာ၊ပြည်နယ်နဲ့တိုင်းဒေသကြီးလူထု8နေရာအတွက်နိုင်ငံရေးပါတီ24ခုနဲ့တတိပုဂ္ဂလ90လဲ93ဦးဝင်ရောက်ရှင်ပြန်ကြတာပါ။ဒီရွေးကောက်ပွဲဇာတ်လမ်းဟာလူထုတွင်90လဲအရေးအတွက်အချိုးအစားကိုပြောင်းသွားစေနိုင်လောက်တဲ့အခြေအနေတိရှိမှာမဟုတ်ပေမဲ့လက်ရှိအာဏာရ NLD ပါတီအပေါ်လူထုထောက်ခံမှုစစ်တမ်းအဖြစ်မြင်နိုင်တယ်လို့ပြောဆိုသုံးသပ်တာတွေရှိထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကျေးဇူးပါကိုကျော်သိန်းရှင့်အခုကြားခဲ့ကြရတာတော့ရန်ကုန်တိုင်းတဲကမဲဆန္ဒနယ်3ခုကိုကိုယ်တိုင်သွားခဲ့ကြတဲ့ VOA မြန်မာပိုင်းသတင်းတပ်တွေသတင်းပေးပို့ထားကြတာပါအခုတစ်ခါမှာတော့တခြားပြည်နယ်တိုင်းဒေသကြီးတွေကမဲဆန္ဒနယ်တွေတဲ့အကျိနယ်ဖြစ်နိုင်တယ်လို့ခန့်မှန်းထားတဲ့မဲဆန္ဒနယ်တွေရဲ့အခြေအနေတွေကိုလည်းဒီရန်ကုန်ရုံးကနေမပြတ်စောင့်ကြည့်နေတဲ့ VOA မြန်မာပိုင်းသတင်းတပ်ကိုမိုးစောကဆက်ပြီးတော့ပြောပြပေးပါအောင်မယ်ရှင်
ရှမ်းပြည်နယ်မိုင်းရှုမြို့နယ်အတွင်းကကျေးရွာအုပ်စု၃စုကိုဂျက်ပြတ်ရွေးကောက်ပွဲမတိုင်မီတပတ်အလိုလောက်မှာလုံခြုံရေးအရာပိတ်သိမ်းဖို့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကတောင်းဆိုခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကော်မရှင်ကမဲယုံတွေကိုမဖြတ်သိမ်းဘဲမူလနေရာနဲ့၃မိုင်ကနေ18မိုင်လောက်ထိအကွာအဝေးကိုပြောင်းရွှေ့ခဲ့ပါတယ်။ဒီလိုပြောင်းရွှေ့တဲ့နောက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီကရွေးကောက်ပွဲကော်မရှင်ကိုမဲဆန္ဒရှင်တွေတွာလာရေးအစဉ်ပြေစီရေးအတွက်စီစဉ်ပေးဖို့တောင်းဆိုခဲ့ပါတယ်။ဒီကိစ္စကိုအစဉ်ပြေအောင်ဘလို့ဆောင်ရွက်ခဲ့တယ်ဆိုတာကိုမိုင်းရှုမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးသိန်းဝင်းက VOA ကိုအခုလိုပြောပါတယ်
။ကျွန်တော်တို့မဲယုံပြောင်းရွှေ့လိုက်တာအဲဒီမော်မီကြီးရအုပ်စုဝင်းချောင်းကြီးရအုပ်စုနောင်အဲ့ကြီးရအုပ်စုငကူအစတွေရွှေ့ထားတာဝမ်လေကြီးရအုပ်စုတစု၄စုရှိပါတယ်။အဲ့အတွက်ကိုကိုတိုင်းပဲကားတွေနဲ့ပို့နိုင်မပို့နိုင်ကျွန်တော်တို့သွားစစ်ဆေးပါတယ်အစဉ်ပြေပါတယ်။အခုချိန်ကြီးကိုကားအခေါက်40လောက်ကျွန်တော်တို့ရနေပါပြီ။အားလုံးကျွန်တော်တို့ဒါတွေကိုကော်မရှင်ရပဲစီစဉ်ပေးတာပါခင်ဗျကျွန်တော်တို့ကတော့ကုန်ကြတဲ့ဖြီးဖို့နေရက်ဖို့အဲ့ဒါတွေကျွန်တော်တို့ကတော့ပြီးချိန်ပါပါကျွန်တော်အခုတရင်ရသလောက်တော့ကျွန်တော်ရောကနေထိုင်ပြီးတော့တရင်ယူနေသလောက်တော့ပုဂ္ဂိုလ်တိုင်းရောမျက်မြင်တွေ့သလောက်တော့ကြီးမားတဲ့ကြေကနာမရှိပါဘူးပြည်သူတွေအေးအေးချမ်းချမ်းနဲ့မဲပေးနေကြပါလေ
ကျေးသီးမြို့နယ်အတွင်းကအခြေအနေကိုတော့ကျေးသီးမြို့နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးစောရွှေကအခုလိုပြောပါတယ
်ဆယ်နေအတိကတော့ဓမြုံနယ်လုံးအနေနဲ့ဆက်ရှိရခိုင်နှုံးကျော်လောက်ပဲလာပေးပါသေးတယ်။အဲနောက်ပိုင်းတော့မရသေးဘူး။အခုချိန်ကြည့်တော့နည်းတယ်လို့ပဲဆိုရမှာပါ။အခက်အခဲကတော့အဲအဆက်အသွယ်တစ်ခုပဲကကျွန်တော်တို့ကြည့်ရအောင်သူ့တိုင်းမေးုံတိုင်းကိုကျွန်တော်ဖုံးလွယ်လွယ်နဲ့မရအောင်သူ့သူ့မေးုံကိုဖုံးဆက်လို့မရအောင်ဖုံးကော်လို့မရအောင်
မန်းရှုနဲ့ကျေးသီးမြို့နယ်ကမဲယုံတချို့ဟာရှမ်းပြည်တံတော်မြောက်ပိုင်းတပ်ဖွဲ့ရဲ့ဌာနချုပ်နဲ့နီးကပ်တာကြောင့်လုံခြုံရေးအခြေအနေပေါ်စိုးရိမ်တာတွေရှိခဲ့ပေမဲ့အခြေအနေဟာအေးအေးချမ်းချမ်းပဲရှိကြောင်းပြောပါတယ်။ရခိုင်ပြည်နယ်အတွင်းကအကြိမ်နဲ့ရှင်ပြန်ရမယ့်အမ်းမြို့နယ်ကမဲဆန္ဒနဲ့အခြေအနေကိုတော့အမ်းမြို့နယ်ရွေးကောက်ပွဲကော်မရှင်တွင်းမှုဦးခိုင်မျိုးလင်းကအခုလိုပြောပါတယ်။
有的人哦，公安老板呗，可是人出外就是老比你的有的比较那个，我没用的嘛，自己出来工作没有多少不过呢。但是我嘞，我们的中央是，嗯，那个某人呢，伢子就多比较路的，伢子上来了一些，比如啊，苦家罗，心里里的我上级的，六八年八十六年的，一路工作没有记录，我比较很多毕业的某路，什么路哎嘛，毕业的某路年内的。哎，就最近，最近，最近，哪家来着 ？OK， 哎，老板 ，OK， 一，怎么样 ？OK 吧？
这个呢，这边有搞外国，给伢钱，一开香门，啥的比那人呢，是干不过呢。人工单位大几人嘛，名片一千千的，真把难给办的。相比呢，满手苗呢，没有么礼貌了。没啥那边呀，你要查他们呢，不得比，说的个这大人是个的了，不过单位大几。叫这个庙内嘛嘞，那卡边没别的路，别的那的就西街叫呢。是看人家蒙元庙嘛了，没别的一对哈，没别管西都也都会叫老大西叫。如果不会公平，不会问人家标价罢了。
这家比那当地大几位个没生那那瑞亲戚个上几年公婆说个标价被打了吧？他大些面些，看看嘛罗，我们家给嘛电视北面大里兰西子嘛，把人孙女婆娶来，说了个几家好吗？
ရှင်များရှင်မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတပ်တန်းတစ်နှစ်အတွင်းနိုင်ငံရေးစီးပွားရေးလူမှုရေးပြည်တွင်းငြိမ်းချမ်းရေးကြိုးပမ်းမှုတွေနဲ့ပတ်သက်လို့အစိုးရတပ်တန်းတစ်နှစ်ပြည့်အဖြစ်နိုင်ငံတော်အခြေပြမိန့်ခွန်းမှာအတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောကြားသွားပါတယ်။နှစ်ပေါင်း90လောက်မှာပထမဆုံးထွက်ပေါ်လာတဲ့အရသာအစိုးရကပြည်သူနဲ့အတူဆိုတဲ့ဆောင်ပုတ်တင်တဲ့ရှစ်ခီးကိုဖျက်ဆီးခြင်းနဲ့လို့ပြောဆိုထားတဲ့ဒေါက်တာဆန်းစုကြည်ရဲ့မိန့်ခွန်းအပေါ်ပြည်သူတွေအဖြစ်နဲ့သောတာရှင်တွေဘယ်လိုသဘောထားကြပါသလဲဆိုတာကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စစ်စစ်မှဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။တဒါရှင်တွေနေနဲ့9နာရီအစီအစဉ်မတိုင်ခင်အချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ဘယ်ဝေကနေမကြခင်မှာတင်ဆက်မဲ့9နာရီ10နာရီအစီအစဉ်မှာတော့မြန်မာတခွင်အစီအစဉ်သတင်းတောင်မှတ်စုစာတွေကိုနားဆင်ကြဖို့လည်းရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုမဲ့အေးသနာကျော်ကကြီးညာပေးပါမယ်ရှင်။
မြန်မာနိုင်ငံမှာဒီကနေ့ဧပြီလ1ရက်နေ့အစနေနေ့မှာကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲရဲ့မဲရလက်တွေကိုတော့အခုစတင်ပြီးရည်တွေ့နေပါပြီ။မနေ့6နိုင်ကလေးကနိုင်ငံတော်မြို့နယ်ပေါင်း22မြို့နယ်မှာမဲဆန္ဒရှင်တွေမဲပေးခဲ့ကြတာပါ။အခုကြားဖြတ်ရွေးကောက်ပွဲမှာအာဏာရပါတီ NLD အပါအဝင်ကြံ့ခိုင်ဖွံ့ဖြိုးရေးပါတီနဲ့တခြားနိုင်ငံရေးပါတီ24ခုကကိုယ်စားလှယ်လောင်းတွေနဲ့တတိပုဂ္ဂလကိုယ်စားလှယ်လောင်းစုစုပေါင်း95ဦးကပြည်သူလွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးပြည်နယ်လွှတ်တော်နေရာ16နေရာအတွက်ဝင်ရောက်ရှင်းပြနေတာဖြစ်ပါတယ်။ဒေါက်တာဆန်းစုကြည်ရဲ့မဲဆန္ဒနယ်ဖြစ်တဲ့ရန်ကုန်တိုင်းကော်မူးမြို့နယ်အပါအဝင်ရန်ကုန်ပဲခူးစခိုင်းစားတဲ့တိုင်းဒေသကြီး၃ခုနဲ့ရခိုင်ရှမ်းမွန်၊ကယားချင်းစားတဲ့ပြည်နယ်၅ခုမှရှိတဲ့မြို့နယ်ပေါင်း၂၂မြို့နယ်ကကြားဖြတ်ရွေးကောက်ပွဲကျင်းပတာဖြစ်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကဘူးစီတောင်မြို့နယ်မှာရှိတဲ့ကျေးရွာအုပ်ချုပ်ရေးမှူးတအူတောက်ကြာနေညကအသက်ခံလာရတယ်လို့ဒေသခံတာဝန်ရှိသူတွေကပြောပါတယ်။ဘူးစီတောင်မြို့နယ်တင်းမေကျေးရွာကကျေးရွာအုပ်စုတာဝန်ခံဟာမိဒူလာခေါ်ဘာသာကိုတောက်ကြနေညတကောင်အချိန်မှာလူတစုကသူ့ရဲ့နေအိမ်မှာလာပြီးတက်ဖြတ်သွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်အခုလိုတက်ခံရတာဟာပြီးခဲ့တဲ့မလ29ရက်နေ့ကသတင်းမီဒီယာတွေရဲ့တွေးဆမေးမြန်းတာကိုဖြေကြားမှုနဲ့ဆက်ဆက်မှုရှိနိုင်တယ်လို့အစိုးရတာဝန်ရှိသူတွေကသုံးသပ်ပါရယ်အကြမ်းဖက်အဖွဲ့တွေက laptop computer တွေထဲမှာထည့်ထားနိုင်ပြီးတော့လေဆိပ်လုံခြုံရေးကလည်းရှာမတွေ့နိုင်မဲ့ဖောက်ခွဲရေးပစ္စည်းတွေကိုစမ်းသပ်နေတယ်လို့ American သတင်းတွေမှာဖော်ပြနေကြပါတယ်ရှင်
။သတင်းချင်းချက်ကိုမအေးသနာကျော်ကကြေညာပေးခဲ့တာပါ။ဒီညနေတွေ့စီစဉ်ထုတ်လွှင့်မှုကတော့ကိုရဲနိုင်ဖြစ်ပြီးတော့ engineer ကတော့ရှောက်ကန်ချန်ဖြစ်ပါတယ်။ကျွန်မအီတန်စမရှင်။ VOA American ဇာတ်ညပိုင်းမြန်မာဘာသာစီစဉ်တွေကိုည9:00 AM line to meter 24 25နဲ့51တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးဝဲကျေးဇူးတင်ရှိပါတယ်။သောတာရှင်ပေါင်းကျန်းမာရှင်လန်းကြပါစေရှင်။
This program has come to you from the Voice of America, Washington.